ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆီးရီးယားကအစိတ်တန်ခွင့်နဲ့တိုက်ခိုက်မှုကြောင့်အရသာ100လောက်တိဆုံးခဲ့တယ်လို့အပြစ်တင်ပြီးဒါရုလန်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားကိုအမေရိကန်ကပယ်ထိန်တဲ့ဒုံးနီနဲ့ပြစ်ခတ်တုံ့ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်ချိန်ညှောက်မှုဖြစ်လာနေပါတယ်။ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေရမျိုးဖြစ်လာနိုင်တယ်လို့တောက်ကြမျိုးစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့သလိုဒီလိုလှုပ်ဆောင်တာဟာနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းရုရှားဆိုရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားဝေဟင်မှာရုရှားနဲ့အမေရိကန်စစ်လင်နေကြမတော်စဖြစ်မဲ့ပြဿနာကိုရှောင်ရှားဖို့သဘောတူညီထားတာကိုရုရှားကဆိုင်းငံ့ထားလိုက်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဂျီနီကီဟေလီကတော့တောက်ကြနေကုလသမဂ္ဂအရေးပေါ်အစည်းအဝေးမှာဆီးရီးယားအရေးနဲ့ပတ်သက်ပြီးတော့ဆီးရီးယားသမ္မတဘရှားအာဆတ်ကရုရှားကိုအယူလုပ်နေတာဖြစ်နိုင်တယ်လို့ပြောပါတယ်။သူကဒါရုလက်နက်တွေကိုရုရှားမသိအောင်ဖွက်ထားတာမို့ရုရှားကသူ့ကိုစီးရီးအကူအညီတွေပေးနေတာဖြစ်နိုင်တယ်လို့ပြောခဲ့တာပါ။အမေရိကန်စစ်တပ်ကရုရှားနိုင်ငံထဲကိုပယ်ထိန်တုံးကြီးတွေနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးတော့ဒါဟာဆီးရီးယားအစိုးရတပ်တွေကိုအမေရိကန်ရဲ့ပထမဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။